ကျန်းဖက်စုပမှုတွေဖြစ်ပေါ်နေတဲ့ဆီးရီးယားနိုင်ငံကပဋိပက္ခတွေပြည်လဲရေးအတွက်ဘလို့ယူသားတဲ့စ조사လုပ်ဆောင်မှုမျိုးကိုမစိုးထောက်ခံသွားမယ်လို့အခက်ခဲနဲ့ရင်ဆိုင်နေရတဲ့ဆီးရီးယားကောင်ဆောင်ကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့ပြဿနာအခက်ခဲတွေပြည်လဲရေးချိုးပန်းတဲ့အနေနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကော်ဖီအာနန်နဲ့ဒီကနေ့တွေ့ဆုံပြီးသမ္မတဘာရှားအယ်အာဆာကအဲ့ဒီလိုပြောကြားခဲ့တာလို့အစိုးရပိုင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။ဆီးရီးယားနိုင်ငံတွေကလက်မတွေပေါ်မှာကျန်းဖက်သမားတွေစုပူတောင်းကြမှုတွေလုပ်နေသေးတော့နိုင်ငံရေးရတွေ့ဆုံညှိနှိုင်းလို့ရမှာမဟုတ်ဘူးလို့လည်းသမရအဆက်ကသတိပေးပြောကြားခဲ့ပါတယ်။တမ်းပြည်မြောက်ပိုင်းကအီတလီမြို့ကိုအစိုးရတပ်တွေကထိုးစစ်ဆင်တိုက်ခိုက်မှုတွေပြုလုပ်နေတဲ့အချိန်ထဲမှာပဲသမရကအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။အီတလီမြို့ကလာတဲ့ဓာတ်ပုံတွေအရမြို့ကန်ရဲသားတွေဟာပောက်ကွဲမှုဖြစ်ပွားပြီးမိခိုးငွေတွေထွက်လာနေတဲ့အဆောက်အဦတွေနောက်ခံနဲ့ရရပစ္စည်းတွေတည်ဆောင်ပြီးတော့ကိုလူယုံထွက်ပြေးနေကြတဲ့ပုံတွေကိုပြသနေပါတယ်။စီးရီးယားနိုင်ငံရဲ့ပဋိပက္ခကိုနိုင်ငံရေးအရဖြည့်ရှင်းကြဖို့စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂနဲ့အာရဗ်အဖွဲ့ချုပ်ရဲ့ကိုယ်စားလှယ်အဖြစ်ခန့်အပ်ထားခြင်းခံရတဲ့ကော်ဖီအာနန်ကတိုက်တွန်းလိုက်ပါတယ်။ဒေါ်လာရင်းအားစုတွေကိုလက်နဲ့တတ်ဆင်ပေးဖို့ကြိုးစားတဲ့လုပ်ရဟာအခြေအနေပိုဆိုးဝါးလာစေလိမ့်မယ်လို့လည်းသူကသတိပေးပြောကြားလိုက်ပါတယ်။ဒါပေမဲ့ဆီးရီးယားသမ္မတရဲ့ဒီပြောဆိုချက်တွေကိုအာရဗ်အဖွဲ့ချုပ်ကတော့ပယ်ချလိုက်ပြီးတိုင်းပြည်အတွင်းကသေဆုံးမှုတွေနဲ့ပျက်စီးဆုံးရှုံးမှုတွေအတွက်တာဝန်ယူရလိမ့်မယ်လို့အီဂျစ်နိုင်ငံကိုင်ရိုမြို့မှာကျင်းပနေတဲ့အာရဗ်အဖွဲ့ချုပ်အစည်းအဝေးမှာဝေဖန်ပြောကြားလိုက်ပါတယ်။ဆီးရီးယားအစိုးရရဲ့လုပ်ရတွေဟာဂျီနိုဆိုက်လို့ခေါ်တဲ့အပြစ်မဲ့ပြည်သူတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်တဲ့လုပ်ရဖြစ်တယ်လို့ကာတာဝန်ကြီးချုပ်ရှိတ်အာမက်ဘင်ဂျက်ဆမ်အယ်တနီကဆွဆွပြောကြားလိုက်ပါတယ်။